ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းကြီးတွေအပေါ်တိုက်ခတ်ခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းနဲ့ဒုံးကြီးကအီရန်ဘက်ကနေမှောင်ရိပ်ကိုပစ်ခတ်ခဲ့တယ်ဆိုတဲ့အထောက်အထားတွေပိုပြီးထွက်လာပါတယ်။ဆော်ဒီရဲ့ရေနံထုတ်လုပ်မှုထက်ဝက်ရော့ကျသွားစေတဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခတ်မှုကိုသူတို့လုပ်ခဲ့တာလို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုထားတာပါ။ဒါပေမဲ့ရရှိထားတဲ့အထောက်အထားတွေအရတော့ယီမင်နိုင်ငံတွင်းကဟူတီသဘုံတွေရဲ့ပြောဆိုချက်ကမဖြစ်နိုင်တာတွေ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ဌာနတာဝန်ရှိသူတူကတော့စစ်ဆေးတွေ့ရှိချက်တွေအရဒီတိုက်ခိုက်မှုကယီမင်ဒါမှမဟုတ်လဲအီရတ်ဘက်ကနေလှုပ်ဆောင်ခဲ့တာမဟုတ်ဘူးလို့အင်ကာနစ်မှာပဲ VOA ကိုပြောပါတယ်။တိုက်ခိုက်ခဲ့တဲ့ဒုံးကျည်အကျဉ်းချန်တွေကိုစုံစမ်းစစ်ဆေးဖို့ဆော်ဒီတာဝန်ရှိသူတွေနဲ့အမေရိကန်မှုကင်းစုံစမ်းဖော်ထုတ်ရေးဆိုင်ရာအဖွဲ့တို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။စုဆောင်ရယူထားတဲ့တပ်တွေအထောက်အထားတွေအားလုံးအရာတော့အီရန်ရဲ့လက်ချက်ဆိုတာကိုပြတ်တနေတယ်လို့လည်းတခြားအမေရိကန်တာဝန်ရှိသူတွေကပြောဆိုနေကြတာဖြစ်ပါတယ်။